အီရန်နိုင်ငံကန့်ဒေတာရဲ့မြို့တော်အဘေးနဲ့မိုင်120ကျော်ကွာဝေးတဲ့နိုင်ငံမြောက်ပိုင်းတောင်တန်းတွေကြားထဲမှာအားကိုးရမဲ့နေတဲ့ဒုက္ခသည်တွေကိုအမေရိကန်စစ်တပ်ကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလေကြောင်းကဆက်လက်ချပေးနေပါတယ်။အစ္စလာမ်စစ်သွေးကြော်တွေရဲ့တိုက်ခိုက်အကြမ်းဖက်မှုတွေကြောင့်တောင်တန်းတွေကြားကိုထွက်ပြေးလာတဲ့ခရစ်ယာန်ယာဇဒီနဲ့အခြားလူနည်းစုဘာသာဝင်တွေကိုအစားအစာထုတ် 5,200 ကျော်နဲ့တောက်ရီကားလန် 1,000 ကျော်လေကြောင်းကနေ၃ကောက်ချပေးပြီးဖြစ်ပါတယ်။ဗြိတိန်တပ်ဖွဲ့ဝင်တွေကလည်းသူတို့ရဲ့ပထမဦးဆုံးလူသားချင်းစာနာမှုအထောက်အကူတွေကိုဒီကနေ့မှချပေးခဲ့တာဖြစ်ပါတယ်။စင်ကြားတောင်ကြားမှာပိတ်မိနေတဲ့အီရန်နိုင်ငံသားအရက်သား 9,000 လောက်ဟာစီးရီးယားနိုင်ငံထဲကိုထွက်ပြေးနိုင်ခဲ့ပြီးကတ်စစ်တပ်ကထိန်းချုပ်ထားတဲ့အီရန်မြောက်ပိုင်းကိုပြန်လည်ပို့ဆောင်နိုင်ခဲ့တယ်လို့ဒေတာကတာဝန်ရှိသူတွေကပြောပါတယ်။အီရန်နိုင်ငံမြောက်ပိုင်းမှာအရက်သားတွေကိုပစ်ခတ်နေတဲ့အစ္စလမ်စစ်သွေးကြွတွေကိုလေကြောင်းကနေနောက်ထပ်၄ကောက်တိုက်ခိုက်ပြီးပြီလို့အမေရိကန်စစ်တပ်ကပြောပါတယ်။ဒီစနေတိုက်ခိုက်မှုမှာတန်ကြပ်ကလူသေးရင်နဲ့ truck ကားတွေကိုဥတီတိုက်ခိုက်ခဲ့တယ်လို့အမေရိကန်အလဲပိုင်းစစ်ဌာနချုပ်ကပြောပါတယ်။ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဘန်ကီမွန်ကအီရတ်ကလုံခြုံရေးနဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေနဲ့ပတ်သက်ပြီးအလွန်ဆိုးရိမ်စရာကောင်းပါတယ်လို့ပြောပါတယ်။နောက်ပြီးသူကအီရတ်ခေါင်းဆောင်အားလုံးကိုတနိုင်ငံလုံးလက်ခံနိုင်မဲ့အစိုးရဖွဲ့ဖို့နဲ့စဉ်းစားဆင်ခြင်ကြပါလို့တောင်းဆိုထားပါတယ်။ပုပ်ယဟန်မင်းကြီးဖရန်စစ်စ်ကလည်းအခြေအနေတွေကိုမယုံနိုင်အောင်ဖြစ်ရပြီးအီရတ်နိုင်ငံကပြဿနာတွေအတွက်အဖြေရှာဖို့နိုင်ငံတကာအတိုင်းဝိုင်းကိုလည်းဒီကနေ့မှတိုက်တွန်းလိုက်ပါတယ်။ပြင်သစ်နိုင်ငံသားဝန်ကြီးလော်ရန့်စ်ဖာဗီယက်စ်ကလည်းအီရတ်ကိုရောက်ရှိနေပြီးဘဂဒတ်နဲ့အာဘေးမြို့မှာဆွေးနွေးပွဲတွေလုပ်ဖို့ရှိပါတယ်။အီရတ်မှာကျယ်ပြန့်ပြီးစီးလုံးနဲ့အစိုးရအဖွဲ့ကိုဖွဲ့ဖို့သူကတိုက်တွန်းပါတယ်။